မင်္ဂလာညနေခင်းပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ5ရက်ဗုဒ္ဓဟူးနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18.19.25ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ဒေါ်လာထရမ်ကအမေရိကန်စီးပွားရေးတိတ်ကိုတိုးတက်လာနေတဲ့အကြောင်းအင်္ဂါနေ့ညကပြောတဲ့နိုင်ငံတော်အခြေပြမင်းကွန်းထဲမှာထည့်ပြသွားပါတယ်။ရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့ရတဲ့ဆိုတဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးမဲ့ ICC အဖွဲ့တစ်ဖွဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေပါတယ်။ ICJ ကချမှတ်ထားတဲ့ဂျာကာလာလုံဆောင်ရမှာတွေကိုလိုက်နာဖို့ဥရောပသမဂ္ဂကမြန်မာနိုင်ငံကိုတိုက်တွန်းပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညနေခင်းနားဆင်ရမယ့်သတင်းလွှာလေးတွေမှာတော့အမေရိကန်သမ္မတထရမ့်ကသူ့ရဲ့တတိယအကြိမ်မြောက်နိုင်ငံတော်အခြေပြမင်းကွန်းမှာလာမယ့်ရွေးကောက်ပွဲကိုဦးတည်တဲ့မူဝါဒတွေအကြောင်းအခုလိုပြောသွားပါလေ
Recognizing that all past attempts have failed we must be determined and creative in order to stabilize the region and give millions of
ဒေသရင်းနဲ့ရောဒီတန်းနဲ့ချင်းကလူငယ်တွေရဲ့အနာဂတ်အတွက်ပါတန်တိတ်ထန်ချပြီးဆောင်ရွက်ပေးမယ်အကြောင်းပြောသွားတာနဲ့အတူနားဆင်ရမှာပါမြန်မာပြည်ဆိုင်ရာသတင်းလွှာလေးမှာတော့ဒီကိုရိုနာဗိုင်းရပ်စ်တန်တရာလူနာဖြစ်စောင့်ကြည့်နေသူ၉ဦးအနက်အခု၂ဦးသာရှိတော့တဲ့အကြောင်းကိုဒီကျန်းမာရေးဌာနတာဝန်ရှိသူကပြောသွားပါတယ်။ရခိုင်ပြည်နယ်ကရသေးတောင်နဲ့ဘူးသီးတောင်မြို့နယ်တွေမှာတိုက်ပွဲတွေဖြစ်နေလို့စစ်ဘေးရှောင်နေတဲ့ဒေသခံတွေ၃,၀၀၀လောက်ရှိလာနေတဲ့အကြောင်းကုညီကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်။ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါ။ဒီအရာတွေမတိုင်ခင်မှာတော့အခုထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပါမယ်ရှင်။
အမေရိကန်နိုင်ငံဟာရုပ်ရော့ကြဆင်းနေပြီဆိုတဲ့အတွေးခံစားချက်ကိုသူအစိုးရတက်တန်၃နှစ်အတွင်းပျောက်သွားအောင်လုပ်နိုင်ခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါ့အပြင်အမေရိကန်ရဲ့အနာဂတ်ပန်းတိုင်ကိုမှေးမိန်သေးသိမ့်စေတာမျိုးကိုလည်းလက်မခံဘူးလို့ပြောပါတယ်။သူရဲ့သမ္မတတက်တန်တွင်၃ချိန်မြောက်ဖြစ်အင်ကာနေဝါရှင်တန်ဒီစီစံတော်ချိန်ညဘက်ကကွန်ဂရက်လွှတ်တော်မှာပြောတဲ့နိုင်ငံတော်အခြေပြမိန့်ခွန်းထဲမှာသမ္မတထရမ့်ကအဲ့လိုပြောသွားတာပါ။သမ္မတဘော်တရားစွဲဆိုထားတာကို Republican Party ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်မဲ့ရက်မတိုင်ခင်တရက်မှာပဲအထက်အောက်လွှတ်တော်ညက်ပေါင်းကွန်ဂရက်လွှတ်တော်မှာသမ္မတထရမ့်နိုင်ငံတော်အခြေပြမိန့်ခွန်းပြောတာပါဒါအပြင်2020ပြည့်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေအပြိုင်အဆိုင်လုပ်နေကြတဲ့အခြေအနေနဲ့တိုက်ဆိုင်နေပါတယ်တနာယီခွဲနီးပါးကြတဲ့မိန့်ခွန်းထဲမှာအများအပြားပြောသွားတာကတော့သူ့သမ္မတတက်တန်းတွင်အမေရိကန်စီးပွားရေးဘယ်လောက်တောင်တိုးတက်ကောင်းမွန်လာနေပြီဆိုတဲ့အကြောင်းပါပဲကုန်သွယ်ရေးညှင်းပေါင်းမှုဆိုင်ရာဆွေးနွေးပွဲတွေမှာအောင်မြင်မှုတွေရခဲ့တာစစ်ဖက်အင်အားကိုပြန်ပြီးတိုးချက်တည်ဆောက်တာအာဖရိကန်လွယ်ပေါ်အမေရိကန်နိုင်ငံသားတွေနဲ့တခြားလူနည်းစုတွေကြားမှာအလုပ်လက်မဲ့နှုံယော့သွားတာစတဲ့အချက်တွေကိုသမ္မတကထောက်ပြပြောဆိုသွားပါတယ်ကျွန်တော်တို့ဟာတိတ်မကြခင်ကာလာတုန်းကတွေးကြည့်လို့တော့မရတဲ့နှုံနဲ့ဆစ်ဆက်တိုးတက်နေပြီးဘယ်တော့မှနောက်ပြန်လှည့်တော့မှာမဟုတ်ဘူးလို့လေသမ္မတထရမ့်ကပြောပါတယ်ဒီအကြောင်းသတင်းလွှာကိုသတင်းတွေပြီးမှထုတ်လွှင့်မှုရှိပါတယ်ခင်ဗျာ
အမေရိကန်စီးပွားရေးကောင်းမွန်ကြောင်းအဓိကပြောသွားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းအပေါ်ဒီမိုကရက်တစ်ပါတီဘက်ကတုံ့ပြန်လာမှာတော့ဝင်ငွေမညီမျှမှုတွေနဲ့အကြမ်းမာရေးအာမခံပေးနိုင်ဖို့ကြိုးစားနေကြရတဲ့အခြေအနေတွေကိုမီးမောင်းထိုးပြခဲ့ပါတယ်။အခြေအနေအားလုံးကောင်းမွန်နေတယ်လို့သမ္မတကသုံးသပ်ပြသွားပေမဲ့အမေရိကန်အလုပ်သမားတွေထိခိုက်နစ်နာမှုရှိနေတယ်လို့မီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးGretchen Whitmer ကဒီမိုကရက်တစ်ပါတီအတွက်တုံ့ပြန်မိန့်ခွန်းထဲမှာပြောကြားခဲ့ပါတယ်။သမ္မတရဲ့မိန့်ခွန်းထဲမှာအစုချက်အရဈေးတွေတက်နေတာနဲ့အလုပ်လက်မဲ့နှုံစံချိန်တင်အောင်ကျဆင်းနေတာကိုကြီးမားတဲ့စီးပွားရေးအောင်မြင်မှုလို့ပြောသွားပေမဲ့ဒီအကျိုးတွေကိုအမေရိကန်တွေမျက်မျှတတမခံစားရဘူးလို့တုံ့ပြန်ပါတယ်။အမှုဆောင်အရာရှိကြီးတွေရဲ့အင်မတန်များပြားတဲ့လစာနဲ့လစာမတိုးတဲ့အလုပ်သမားအများပြားရဲ့အခြေအနေကိုနှိုင်းယှဉ်ပြခဲ့ပါတယ်။အစုချက်အရဈေးတွေဘလောက်ပဲတက်နေနေလကုန်ချင်းဝင်ငွေမလောက်တော့တဲ့အမေရိကန်တန်းတဲ့ချီရှိနေတယ်လို့ထောက်ပြပါရယ်စီးပွားရေးခိုင်မာနေတယ်လို့သမ္မတကပြောသွားတဲ့အတွက်ဘယ်သူတွေအတွက်ခိုင်မာနေတာလဲလို့လဲအုပ်ချုပ်ရေးမှူးဝစ်ထမားကမေးခွန်းထုတ်ပါရယ်ကျန်းမာရေးအာမခံပေးနိုင်ဖို့စူးစမ်းနေကြရတဲ့မိသားစုတွေရှိနေတယ်ဆိုတာကိုလည်းသူ့မိသားစုဥပမာနဲ့ပေးပြီးပြောသွားပါရယ်အနေဆုံးလောက်ခတ်တမှတ်ရေးပါဝင်တဲ့လစာဒန်းတူရရှိရေးဥပဒေကြမ်းကိုဒီမိုကရက်တွေလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာအတည်ပြုထားပေမဲ့ရီပပ်လီကန်တွေလွှမ်းမိုးနေတဲ့အထက်လွှတ်တော်မှာအတည်မပြုသေးတာကိုလည်းဒီမိုကရက်တစ်ပါတီဘက်ကတုံ့ပြန်မိန့်ခွန်းနဲ့မှမစ်ရှိဂန်အုပ်ချုပ်ရေးမှူးခရစ်ချန်ဝစ်မာကထည့်ပြောသွားခဲ့ပါတယ်
။သမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲဆိုထားတာကိုအထက်လွှတ်တော်မှာကြားနာတာဒီကနေ့မှအဆုံးသတ်တော်မှာဖြစ်ပါတယ်။အာဏာလွှဲသုံးစားလုပ်မှုကွန်ဂရက်လွှတ်တော်ရဲ့လုပ်ငန်းတွေကိုဟန်တားနှောက်ယှက်မှုဆိုတဲ့စွဲချက်နှစ်ခုနဲ့သမ္မတကိုအောက်လွှတ်တော်ကတရားစွဲဆိုထားတဲ့ပေါ်အပြန်အလှန်တင်ပြပြောဆိုတာတွေကိုကြားနာခဲ့ပြီးတဲ့နောက်ဒီကနေ့မှမဲခွဲဆုံးဖြတ်ကြမှာပါစွဲချက်နှစ်ခုအတွက်သမ္မတမှာအပြစ်ရှိတယ်လို့ဆုံးဖြတ်ပြီးယာရူကနေဖယ်ရှားဖို့ဆိုရင်အထက်လွှတ်တော်အမတ်ရောက်တရားတွေက၃ပုံ၂ပုံထောက်ခံဖို့လိုပါတယ်လက်ရှိအထက်လွှတ်တော်မှာသမ္မတထရမ့်ရဲ့ Republican Party က53ယောက်နဲ့အများစုဖြစ်ပြီး Democrat Party က48ယောက်ပဲရှိပါတယ် အခုချိန်ထိလဲဘယ်ရီပပ်လီကန်အမတ်ကမှသမရကိုယာရုကဖယ်ရှားရေးထောက်ခံမယ်လို့လူသိရှင်ကပြောဆိုထားတာမရှိပါဘူးအလားတူပဲဒီမိုကရက်အမတ်တွေကလည်းပါတီရည်တည်ချက်ကိုစန့်ကျင်ပြီးသမရဘက်ကနေမဲပေးမယ်လို့ပြောဆိုထားတာမရှိပါဘူးအင်ကာနေဝါရှင်တန်ဒီစီစံတော်ချိန်ညဘက်ကပြောတဲ့နိုင်ငံတော်အခြေပြမင်ငွန်းထဲမှာတော့သမရထရမ်ကသူ့အပေါ်တရားစွဲဆိုထားတဲ့ကိစ္စကိုလုံးဝထည့်ပြောမသွားပါဘူးဒါပေမဲ့လည်းသူ့အပေါ်တရားစွဲဆိုဖို့စုံစမ်းစစ်ဆေးတဲ့ကာလကလေးကဒါဟာအပြစ်မရှိအပြစ်ရှာလှုပ်ကြံဆွဆွဲတာပဲဖြစ်ပြီးသူ့အနေနဲ့မဟုတ်တာလုပ်ထားတာဘာမှမရှိဘူးလို့တောက်လျှောက်ပြောလာတာပါအထက်လူတော်ကြားနာပွဲမှာနောက်ထပ်တပ်သေးတွေဆင့်ခေါ်ထွက်ဆိုခိုင်းမှုအဆိုကိုလည်း Republican တွေကပယ်ချခဲ့ပါတယ်
အမေရိကန်ပြည်ထောင်စုမှာတနင်္လာနေ့ကကျင်းပခဲ့တဲ့ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းရွေးချယ်ပွဲမှာလောလောဆယ်သိရတဲ့ရလဒ်တွေအရအင်ဒီယားနာပြည်နယ်ဆောက်သ်ဘန်မြို့တော်ဝန်ဟောင်းပီတ်ဘူတဂျစ်ကဗာမွန်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ထက်နှာတပြားအသာနဲ့ရှေ့ပြေးနေပါတယ်ပြည်နယ်ထဲမှာရှိတဲ့မဲဆန်ဒါနယ်ရီရဲ့87ရာခိုင်နှုန်းရလဒ်တွေအရဘူတဂျစ်ကမဲ 26.8 ရာခိုင်နှုန်းနဲ့ဆန်ဒါစ်က 25.2 ရာခိုင်နှုန်းရထားပါတယ်သူတို့နောက်မှာမန်ဆာချူးဆက်ပြည်နယ်အထက်လွှတ်တော်အမတ်အဲလစ်ဇဘက်ဝါရန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့မင်းနီဆိုတာပြည်နယ်အထက်လွှတ်တော်အမတ်အေမီဂလိုဘာချာတို့လိုက်နေပါတယ်ဂျန်နဲ့ကိုစလဲလောင်း6ယောက်ကတော့အတော်လေးနောက်ကျန်ရစ်ပါတယ်နိုဝင်ဘာရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်ကိုနိုင်အောင်ရှင်းပြနိုင်မဲ့သမ္မတလောင်းအဖြစ်ဒီမိုကရက်တစ်ပါတီတွင်ဘသူကိုရွေးချယ်မလဲဆိုတာအခုကနဦးရလတ်တွေကိုကြည့်ချင်းအဖြစ်အတော်လေးသဘောထားကွဲပြားနေတာမြင်ရပါတယ်လောလောဆယ်မဲအများဆုံးရထားတဲ့အသက်38နှစ်အရွယ်ပီဘူတဂျစ်ဟာအလဲအလက်သဘောထားရှိပြီးတော့လိန်တူချစ်သူအဖြစ်တရားဝင်အသိပေးထားသူဖြစ်ပါတယ်အသက်88နှစ်အရွယ်ဘာနီဆန်ဒါစ်ကတော့ဒီမိုကရက်တစ်ဆိုရှယ်လစ်ဝါဒီဖြစ်ပြီးတော့ပုဂ္ဂလိကကျန်းမာရေးစောင့်ရှောက်မှုကိုဖျက်ခါလူတိုင်းအတွက်အခမဲ့ကျန်းမာရေးစောင့်ရှောက်မှုပေးမယ်လို့ပြောကြားထားပါတယ်သူတို့နှစ်ယောက်လုံးကတော့ကမ္ဘာကြီးပြည်နွေးလာမှုကိုတိုက်ဖျက်မဲ့ Green New Deal ဥပဒေကြမ်းကိုထောက်ခံတယ်လို့တရားမဝင်နိုင်ငံပြောင်းလာသူတွေကိုဒီရာဇဝတ်မှုကျူးလွန်သူတွေအဖြစ်သတ်မှတ်တာကိုလည်းမလိုလားပါဘူးအီရန်နျူကလ ியா အရင်ရရှိခဲ့တဲ့သဘောတူညီချက်ကိုပြန်လည်အသက်သွင်းလိုကြတဲ့အပြင်အာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့ဝင်တွေကိုပြန်ခေါ်မယ်လို့လည်းပြောကြားထားကြပါတယ်
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 10683ရလိုင်းဒိုမီတာ19 kHz 15563ရလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေဇာတာပရိညနေဘက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်မြန်မာနိုင်ငံမှာရိုဟင်ညာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့တယ်ဆိုတော့လူသားစုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုဆိုင်ရာစွပ်စွဲချက်တွေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC ရှေ့နေကြိုးရုံးကအဖွဲ့တစ်ဖွဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေပါတယ်။မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်ထောင်ပေါင်းများစွာဘာတွေကြုံတွေ့ဖြစ်ဖြစ်ခဲ့တယ်ဆိုတာအမှန်တိုင်းသိရဖို့ရည်ရွယ်ချက်နဲ့စုံစမ်းစစ်ဆေးရေးမှုတွေဟာဒုက္ခသည်စခန်းတွေကိုသွားပြီးအထောက်အထားတွေစုဆောင်မယ်လို့ ICC ရှေ့နေကြိုးရုံးပြောခွင့်ရသူကပြောပါတယ်
။ It is going to be an independent, impartial, objective,and fair process
အမှန်တရားကိုစမ်းစစ်ဖို့ဒါမှမဟုတ်တကယ်တမ်းဘာဖြစ်ခဲ့တယ်ဆိုတဲ့အမှန်တရားကိုဖော်ထုတ်ဖို့ရည်ရွယ်ချက်နဲ့လွတ်လပ်ပြီးဘယ်မလိုက်တဲ့ဓမ္မဒီတန်ကြပြီးမျှတာတဲ့လုပ်ငန်းစဉ်နဲ့လှုပ်ဆောင်သွားမှာပါရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တရားဥပဒေနဲ့အညီဖော်ထုတ်ဖို့ဆိုတဲ့အမြင်နဲ့လှုပ်ဆောင်မှာဖြစ်ပါတယ်လို့ ICC ချင်းနေဂျိုယုံပြောခွင့်ရဖာကီဆူမူချူချူကူကပြောသွားတာပါဒီစုံစမ်းစစ်ဆေးမှုမှာမြန်မာနိုင်ငံအနေနဲ့ပူးပေါင်းဆောင်ရွက်ဖို့လဲအင်ကာနေကဒါကာမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောခွင့်ရမူချူချူကူကတိုက်တွန်းပါတယ်လူငင်းကြလို့ခေါ်ဆိုတော်ကိုလက်မခံသလို ICC အဖွဲ့ဝင်နိုင်ငံတခုလည်းမဟုတ်တဲ့မြန်မာအစိုးရကတော့ ICC အနေနဲ့မြန်မာနိုင်ငံပေါ်စုံစမ်းစစ်ဆေးပိုင်ခွင့်မရှိဘူးလို့ပြောထားပြီးပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းပြောထားပါတယ် ICC စုံစမ်းစစ်ဆေးရေးအဖွဲ့ဟာစာသာပရိနေမှာဘင်္ဂလားဒေ့ရှ်ကနေတဟိတ်ကိုပြန်သွားမှာဖြစ်ပြီးဖြတ်ဆိုချက်တွေနဲ့တခြားအထောက်အထားတွေကိုရယူဖို့အတွက်အစီအစဉ်တွေကိုတုံ့တက်ကြမယ်လို့ပြောခွင့်ရမိုးချိုချိုကိုက VOA ကိုပြောပါတယ်ဒါ့အပြင်ဒီစုံစမ်းစစ်ဆေးမှုဟာအချိန်ယူရလိမ့်မယ်လို့လည်းပြောပါတယ
်ICJ နိုင်ငံကတရားရုံးကမြန်မာနိုင်ငံအတွက်ချမှတ်ထားတဲ့ကြားဖြတ်အစီအမံတွေကိုလိုက်နာဖို့ EU ဥရောပသမဂ္ဂကတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှအင်္ဂါနေ့ကပြုလုပ်ခဲ့တဲ့မြမအရေးတကပိတ်ဆွေးနွေးပွဲအပြီးမှာ EU ကိုစားအက်စတိုးနီးယားသံအမတ်ကြီးစဗန်ယာဂင်ဆန်ကတိုက်တွန်းခဲ့တာဖြစ်ပါတယ
် We urge Myanmar to comply with the provisional measures indicated by the ICJ which we recall are compulsory under international law.
ICJ တရားရုံးကချမှတ်တဲ့အစီအစဉ်တွေအတိုင်းမြန်မာကလိုက်နာဆောင်ရွက်ဖို့ EU ကတိုက်တွန်းပါတယ်။ဒီအစီအမံတွေဟာနိုင်ငံတကာဥပဒေအရမဖြစ်မနေလိုက်နာဖို့လိုတယ်ဆိုတာထပ်ပြီးတော့ပြောလိုပါတယ်။ လူ့အခွင့်အရေးချိုးဖောက်ခဲ့သူတွေကိုတရားဥပဒေနဲ့အညီအရေးယူနိုင်ဖို့လက်ခံနိုင်လောက်တဲ့ဆောင်ရွက်မှုတွေလုပ်ဖို့လိုအပ်ပါတယ်။ရခိုင်ပြည်နယ်အပြင်ကချင်နဲ့ရှမ်းပြည်နယ်တွေမှာပဋိပက္ခတွေဖြစ်နေရတဲ့အခြေခံပြဿနာတွေကိုမြန်မာအနေနဲ့ရှင်းရမယ်လို့လည်း EU ကိုစားကုလသမဂ္ဂဆိုင်ရာအက်စတိုးနီးယားသံအမတ်ကြီးစဗန်ယာဂက်ဆန်ကပြောကြားသွားတာဖြစ်ပါတယ်။ရိုဟင်ဂျာတွေဘေးကင်းသိခါရှိစွာပြန်လာနိုင်မဲ့အခြေအနေတွေကိုမြန်မာကဖန်တီးပေးရမယ်လို့လည်းသူကပြောသွားခဲ့ပါတယ်။2018ခုနှစ်နိုဝင်ဘာ6ရက်တုန်းကလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့အကြေညာချက်အတိုင်းထပ်မံတောင်းဆိုသလိုကိုဖီအန်နန်ကော်မရှင်ရဲ့အတန်ပြုချက်တွေအတိုင်းအကောင့်ထည့်ဖော်ဖို့ EU ကထပ်မံတောင်းဆိုတယ်လို့လည်းအင်္ဂါနေ့ကသူကပြောကြားခဲ့ပါတယ်။ ICJ တရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်တရားစွဲထားတဲ့အမှုမဆတင်ခင်ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုလုပ်ရက်တွေဆက်ပြီးမဖြစ်အောင်တာစီရေကြားဖြတ်လိုက်နာဆောင်ရွက်ချက်တွေကို ICJ တရားရုံးကဇန်နဝါရီလတုန်းကချမှတ်ခဲ့တာပါဒီကိစ္စနဲ့ပတ်သက်လို့ Belgium, Estonia, ပြင်သစ် Germany, Britain နဲ့ American နိုင်ငံတွေရဲ့တောင်းဆိုချက်အရကုလသမဂ္ဂလုံခြုံရေးကောင်စီမှအင်္ဂါနေ့ကဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာကတော့ ICJ တရားရုံးရဲ့ဆုံးဖြတ်ချက်တွေကိုမှတ်သားထားတယ်လို့တုံ့ပြန်ထားပါတယ်
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူနဲ့နောက်ထပ်ကူးစက်ခံရသူအရေအတွက်ဒီကနေ့ထပ်တိုးလာတဲ့အကြောင်းပြည်ထောင်စုတာဝန်ရှိသူတွေကပြောပါတယ်အချိန်တည်းမှာပဲတရုတ်နိုင်ငံပြင်ပမှာလည်းကူးစက်မှုတွေထပ်တွေ့လာနေပါတယ်။နိုင်ငံအတော်များများမှာရောဂါပိုးကူးစက်သူတိုးလာနေပြီမဲ့ကမ္ဘာနေရာအနှံ့ကူးစက်ပြန့်ပွားတဲ့အခြေအနေတော့မရောက်သေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ဒါပေမဲ့ရောဂါကပ်ဘေးစိုက်နိုင်တဲ့စိုးရိမ်စရာအဆင့်ကိုတော့ရောက်နေတဲ့အကြောင်း WHO ရဲ့ကပ်ရောဂါဘေးနဲ့ကူးစက်ရောဂါဆိုင်ရာညွှန်ကြားရေးမှူးဒေါက်တာ Sylvie Bryant ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအင်္ဂါနေ့ကပြောပါတယ်။တရုတ်နိုင်ငံဝူဟန်မှာဒီဗိုင်းရပ်စ်ပိုးစတင်ဖြစ်ပွားတဲ့ပြီးခဲ့တဲ့ဒီဇင်ဘာလကစလို့ဒီကနေ့ဗိုလ်ထူးနေ့တိတရုတ်နိုင်ငံတွင်းမှာယောဂပိုးကြောင့်သေဆုံးသူ490ကျော်နဲ့ကူးစက်ခံထားရသူ 2,400 ကျော်ရှိသွားပါပြီ။တခြားနိုင်ငံပေါင်း23နိုင်ငံမှာလည်းကူးစက်ခံထားရသူ150လောက်ရှိနေပြီးသေဆုံးသူကတော့ဖိလစ်ပိုင်နိုင်ငံမှာတယောက်နဲ့တိုင်ဝမ်ကျွန်းမှာတယောက်ရှိပါတယ်
။ဂျပန်နိုင်ငံယိုကိုဟာမာစိတ်ကပ်မှာကမ်ပိန်းမကပ်ဘဲတီးခြားခွဲထားတဲ့အပျော်စီးဇိမ်ခံသင်္ဘောကြီးပေါ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ10ယောက်တွေ့ရှိတယ်လို့ဂျပန်ကျန်းမာရေးဝန်ကြီးကပြောပါတယ်။ယောဂပိုးကူးစက်မှုရှိမရှိစစ်ဆေးထားသူတွေကအဖြေပြန်ရတဲ့31ယောက်ထဲမှာအခုလိုမျိုး10ယောက်ကူးစက်ခံရတာကိုတွေ့ရတာပါပိုးကူးစက်နေသူတွေကိုဂျပန်ကမ်းခြေဆောင်တပ်ရဲ့အကူအညီနဲ့ကာနာဂါဝါနယ်ကဆေးရုံကိုလွှဲပြောင်းထားတယ်လို့ဂျပန်ကျန်းမာရေးဝန်ကြီးကတ်ဆူအိုဘူကာတိုကပြောပါတယ်တင်မောပေါ်ပါလာတဲ့ဝန်ထမ်းနဲ့ခီးတဲ့3,500ကျော်ကိုတော့တင်မောပေါ်မှာပဲဆက်ထားပြီးတော့စောင့်ကြည့်နေတယ်လို့ဂျပန်တာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့လတုန်းကဒီတင်မောကိုစီးခဲ့တဲ့ဟောင်ကောင်ကအမျိုးသားကြီးတယောက်မှာကိုရိုနာဗိုင်းရပ်စ်ပိုးရှိနေတာတွေ့ခဲ့ရပြီးတဲ့နောက်သင်္ဘောပေါ်လိုက်ပါလို့သူတွေကိုစောင့်ကြည့်စစ်ဆေးတာတွေကိုတနင်္လာနေ့ညပိုင်းကဆောက်လုပ်ခဲ့တာပါသင်္ဘောပေါ်ပါလာတဲ့သူတွေကလူ293ယောက်ကိုဆေးစစ်ထားပြီးအဖြေပြန်ရသူ31ယောက်ထဲမှာမှ10ယောက်ကူးစက်ခံနေရတာတွေ့ရတာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ2ယောက်ရှိနေတဲ့ရုရှားနိုင်ငံကလည်းအိန္ဒိယတရုတ်နိုင်ငံကနေပိုးကူးစက်ပြန့်နှံ့နာကိုတားဆီးကောက်ဆွဲဖို့တန်တရားရှိသူတွေကိုတီးတန့်ခွဲထားမဲ့နေရာကိုလုပ်ငန်းအဖွဲ့ကကြေညာခဲ့ပါတယ်
ဘော်ရူးနဲ့ညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်စုမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေတဲမှာတော့ဒီအမေရိကန်ကနိုင်ငံတော်သမရအမေရိကန်သမရရဲ့တတိယမြောက်အခြေပြမိန့်ခွန်းနဲ့စာမှာပါတတိယအကြိမ်မြောက်နိုင်ငံတော်အခြေပြမိန့်ခွန်းကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကွန်ဂရက်စ်လွှတ်တော်မှာအင်္ဂါနေ့ညကပြောခဲ့ပါတယ်။အာဏာအလွဲသုံးစားမှုလွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေကိုဟန့်တားနှောက်ယှက်မှုနဲ့အောက်လွှတ်တော်ကသမ္မတပေါ်တရားစွဲခဲ့ပြီးဒီမှုနဲ့ပတ်သက်လို့အထက်လွှတ်တော်တရက်ခွဲမှာစစ်ဆေးကြားနာချိန်မှာပဲအခုလိုမိန့်ခွန်းပြောကြားတာဖြစ်ပြီး Republican တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်ကနေသူ့ပေါ်စွဲချက်တွေကိုပတ်လက်ပေးမယ်လို့မျှော်လင့်ရပါတယ်။နိုင်ငံတော်အခြေပြမိန့်ခွန်းမှာတော့လာမယ့်သမ္မတရွေးကောက်ပွဲမှာနောက်တစ်ကြိမ်အနိုင်ရစေဖို့ UDP နိုင်ငံတွင်းကသူ့ရဲ့အောင်မြင်မှုတွေအပါအဝင်နောက်ဆောင်ရွက်မယ့်မူဝါဒတွေကိုလည်းပြောကြားခဲ့တာပါ။ Congress လွှတ်တော်ဆိုင်ရာ VOA သတင်းတောက် Catherine Gibson ရဲ့သတင်းလွှာကိုကိုအောင်အောင်တင်ပြပေးထားပါတယ်ရှင်
။ Madam Speaker, the President of the United States.
အခုရေကောက်ပွဲကျင်းပမယ့်2029ခုနှစ်ထဲမှာပဲသမ္မတဒေါ်နယ်ထရမ့်မှာနိုင်ငံတော်အခြေပြမိန့်ခွန်းကိုပြောကြားတာဖြစ်ပြီး2016ရေကောက်ပွဲကတိတွေအကောင့်တွေပေါ်နိုင်ခဲ့တာနဲ့ပတ်သက်ပြီးတော့လဲဂုဏ်ယူပြောကြားခဲ့ပါတယ်
။ 3 years ago we launched the great
လွန်ခဲ့တဲ့3နှစ်ကအမေရိကန်ပြည်ထောင်စုသာမဟာအင်အားကြီးနိုင်ငံဖြစ်ရမယ်ဆိုပြီးတော့ကြွေးကြော်ခဲ့တာပါ။ဒီနောက်မှာတော့ဒီအောင်မြင်မှုတွေအကြောင်းပြောကြားလိုပါတယ်။
အောက်လွှတ်တော်ကထရန့်ကိုတရားစွဲဆိုဖို့ပြောဆိုဆွေးနွေးခဲ့တဲ့ကွန်ဂရက်စ်လွှတ်တော်အစည်းအဝေးခန်းမတွင်မှပဲတမရကမင်းကွန်းပြောကြားတာဖြစ်ပေမဲ့ဒီအကြောင်းနဲ့ပတ်သက်လို့တော့ဘာမှပြောကြားခဲ့တာမျိုးမရှိသလိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလူစီကလက်ဆွဲနှုတ်ဆက်ဖို့လက်ကမ်းပေးတာကိုလည်းမတိကျိုးကျွန်ပြုနေခဲ့ပါတယ်အမေရိကန်စီးပွားရေးနဲ့ပတ်သက်ပြီးတော့တမရကအခုလိုပြောပါတယ
် If we hadn't reversed the failed economic
ဒီဆူရရဲ့ကြာရှုံးတဲ့စီးပွားရေးမူဝါဒတွေကိုမပြင်ဘူးဆိုရင်ကမ္ဘာကြီးအနေနဲ့အမေရိကန်ရဲ့စီးပွားရေးအောင်မြင်မှုကိုတွေ့မြင်ရမှာမဟုတ်ပါဘူး
သမရဒုတိယတက်တန်းအနေနဲ့ရွေးကောက်ပွဲမှာရှင်ပြန်ရမယ်နှစ်မှာပဲသူ့ရဲ့ဆွဆောင်ချက်တွေနဲ့ပတ်သက်ပြီးတော့49ရာခိုင်နှုန်းကထောက်ခံပါတယ်သူ့ရဲ့မိန့်ခွန်းထဲမှာတော့နိုင်ငံအခြေခံအဆောက်အုံကျန်းမာရေးနဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်တရှိရေးအပါအဝင်ပြည်တွင်းမူဝါဒတွေကိုအဓိကထားပြောကြားခဲ့ပါတယ်
We are coordinating with the Chinese government and working closely together.
ကိုရိုနာဗိုင်းရပ်စ်ပြန်ပွားမှုနဲ့ပတ်သက်ပြီးတော့တရုတ်ဆူရနဲ့နီနီကက်ကက်ပူးပေါင်းဆောင်ရွက်နေပါတယ်အဆူရအနေနဲ့နိုင်ငံသားတွေဘေးကင်းလုံခြုံရေးလိုအပ်တာတွေကိုအားလုံးလှုပ်ဆောင်ပေးတော့ပါမယ်
အထူးဧည့်သည်အနေနဲ့ဗင်နီဇွဲလားသမ္မတဟွမ်ဂွာယီဒိုလက်တက်ရောက်ပြီးတော့ထရန့်မင်ကွန်းပြောကြားရမှာသူ့အစိုးရရဲ့နိုင်ငံခြားရေးမူဝါဒတွေအကြောင်းပါဝင်ပါတယ်။ဆိုရှယ်လစ်စနစ်ဟာနိုင်ငံတွေပြတ်သုံးသွားစေပြီးတော့ဗင်နီဇွဲလားလူထုရဲ့လွတ်လပ်ရေးလှုပ်ရှားမှုမှာအမေရိကန်တွေလည်းအတူယက်တီပေးမှဖြစ်ကြောင်းပြောပါရယ်။မကြသေးခင်ကစီးရီးယားဒရုန်းနဲ့တိုက်ခိုက်ကွပ်မျက်ခဲ့တဲ့အီရန်ဗိုလ်ချုပ်ကြီးကက်ဆမ်ဆူလမန်နီအကြောင်းကိုလည်းပြောကြားသလိုတစ်ဖက်ကလည်းတန်တမာရေးနီလန်အရာဆက်ဆက်ဆွေးနွေးအဖြစ်ရှာဖို့စကားကမ်းလှမ်းပါတယ်။
The Iranian regime must abandon its pursuit of nuclear weapons.
Iran ni nuclear la na season ni sun lo phu phyet lo phyet si lu tat a chan phat wa da RPR myaw lou ni ya ri ko yat pit pi lo Iran lu lu twet chou shi ya shi chang lou ya ba me.
A shi a le bain data nyin nyin ne patat pi lo le a phie thit te yak ko sha pwe twet shi tha de chang tu ga pyo ba de.
Recognizing that all past attempts
Yin nong ga chu ban mu ri cha shong ya da ko pyan tong tat pi lo data ti nyin yi tan ne chi de lu ngai ri ye anaga bwa phu kaw mon yi twet tan dai than cha saung ya ba me.
အမေရိကန်အဓိကပါတီကြီးနှစ်ရက်ပူးပေါင်းဆောင်ရွက်ဖို့တမရကကမ်းလှမ်းပေမဲ့တိတ်လှိုက်လှဲလှဲလှရှိပုံမရဘူးလို့သုံးသက်သူတွေကထောက်ပြပါရယ်အမေရိကန်တက္ကသိုလ်ကနိုင်ငံရေးအကဲခက်ဘီလ်ဆွင်နီက
Simply because he didn't mention impeachment
သူ့ဘော်ဒီယားဆွဲဆိုတာနဲ့ပတ်သက်ပြီးထည့်ပြောမသွားဘူးဆိုတော့ကသူပြောတဲ့မိန့်ခွန်းထဲမှာမကျေနပ်စရာတွေစိတ်သဘောမတွေ့စရာတွေကြီးမဟုတ်ဘူးဆိုတာကိုပြတာပါခမ်းမာတယ်ကြည့်လိုက်ရင်လည်းအားလုံးကအဲ့ဒီသဘောထားအတိုင်းပဲရှိနေကြတယ်ဆိုတာတွေ့နေရပါတယ်နိုင်ငံကောင်းရာကောင်းကျိုးဖြစ်စေတဲ့ကိစ္စရပ်တွေပြောကြချိန်မှာဒီမိုကရက်တွေကလက်ခုဩဘာမပေးသလိုဒီချိန်ထဲမှာပဲနိုင်ငံတော်အခြေပြမိန့်ခွန်းရဲ့အနှစ်သာရဖြစ်တဲ့အတူပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ကမ်းလှမ်းမှုမျိုးလည်းအများကြီးမတွေ့ရပါဘူး
။လာမယ့်2020ရွေးကောက်ပွဲမှာအဓိကကြားတဲ့ပြည်နယ်တစ်ခုဖြစ်တဲ့မီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးကတော့အပြန်အလှန်လေးစားမှုရှိဖို့လိုအပ်ကြောင်းအခုလိုထောက်ပြပါရယ်။ Gretchen Whitmer က
Bullying people on Twitter
Twitter ကနေလူတွေကိုမထီလေးစားပုတ်ခတ်ပြောကြားနေတာတွေဟာပူးပေါင်းဆောင်ရွက်ဖို့နီးမလာစေပဲပိုးပြီးတော့ဝေးကွာသွားစေပါရယ်။
ထရမ့်မင်ကွန်းပြောပြီးမှာတော့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကသမရမင်ကွန်းစာရွက်ကိုထပ်ပိုင်းဆုပ်ဖြဲပြီးတော့သူ့သဘောထားကိုပြသသွားပါတယ်ခင်ဗျာ
ကိုအောင်ပြောပြသွားတာပါရှင်အခုတော့မြန်မာပြည်ထဲကကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုစောင့်ကြည့်အခြေအနေကိုပြောပြပေးပါမယ်မြန်မာနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတန်တရားနဲ့စောင့်ကြည့်လူနာ6ဦးရှိခဲ့ပြီးအဲ့ဒီထဲကမှယောဂလက္ခဏာနဲ့နောက်ကျောင်းအရာယောဂပိုးကူးစက်ခံရတဲ့တန်တရားရှိသူအဖြစ်2ဦးပဲသတ်မှတ်ထားတယ်လို့မြန်မာကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ကျန်းမာရေးဝန်ကြီးဌာနအနေနဲ့ကတော့ယောဂကာကွယ်ရေးနဲ့စောင့်ကြည့်ရေးဘိုင်းကဆောင်ရွက်နေတယ်လို့ယောဂနဲ့ပတ်သက်လို့ကုသရေးအတွက်လည်းပြင်ဆင်ထားတယ်လို့ပြောပါတယ်မမေခါကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
တရုတ်နိုင်ငံဝူဟန်မြို့မှာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစတင်ဖြစ်ပွားခဲ့တဲ့ Novel Coronavirus ရောဂါပိုးကြောင့်ကူးစက်ခံရသူတောင်းတဲ့ချီရှိလာသလိုသေဆုံးသူတွေကလည်းယာနဲ့ချီရှိနေပါတယ်။မြန်မာနိုင်ငံမှာတော့ဒီရောဂါနဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့ရောဂါလက္ခဏာတွေနဲ့ကပ်ညီတဲ့တန်တရားလူနာနှစ်ဦးသာရှိတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောဆိုလိုက်ပါတယ်။
တန်တရားလူနာအနေနဲ့ဟိုလက်ရှိကိုနှစ်ယောက်တော့ပဲကျွန်တော်တို့ယူချပါတယ်။အဲ့နှစ်ယောက်တော့ဘယ်လိုပေးရလဲဆိုလို့ရှိရင်နောက်မတူဘူး55နှစ်တိရုပ်မျိုးသားရယ်။နောက်တစ်ခုကကြတော့ခန့်ကျင်နဲ့မင်းပြရနေပြီးတော့နော်အဲ့လူနာပေါ့နော်။အဲ့မင်းချခိုင်မင်းပြရရယ်နောက်မတူရှမ်းမြောက်နောက်မတူကလူနာရယ်ဆိုတော့တန်တရားလူနာဖြစ်တော့တတ်မှတ်တယ်။တန်တရားလူနာ case definition နဲ့လုံးဝကိုက်ညီတဲ့အတွက်ကြောင့်ပေါ့နော်။6ယောက်မှဆိုလို့ရှိရင်နှစ်ယောက်က suspected လူနာဖြစ်တဲ့အတွက်ကြောင့်9ယောက်စောင့်ကြည့်လူနာကျန်တယ်။9ယောက်မှမှပထမဦးဆုံးတိရုပ်ကဆန်းသွားပြီဆိုတော့စောင့်ကြည့်လူနာ6ယောက်ကျန်တယ်။အခုလက်ရှိမှာလည်းမင်းပြားလူနာရောနတ်မတူလူနာရောတက်တာနေပါတယ်သူရဲ့ sign နဲ့ symptom တွေရောလေဒါပေမဲ့နတ်မတူလူနာရောကျွန်တော်တို့လာရှုပ်စေးရုံပြောင်းဖို့အတွက်တော့လုပ်နေပါတယ်မင်းပြားမှာလည်းကုသနိုင်တဲ့သမားတော်ကြီးလည်းရှိတယ်မင်းပြားမှာလည်း isolation လုပ်ထားနိုင်တဲ့ရှိတယ်ဆိုတော့မင်းပြားတော့လောလောဆယ်တော့ကျွန်တော်တို့ရှုပ်ဖို့အခြေအနေမရှိသေးဘူ
းလက်ရှိမှာတော့ဒီတန်တရားရှိလူနာနှစ်ဦးအပါအဝင်တန်လူတွေအကုန်လုံးစီကယောဂါပိုးရှိမရှိဆိုတာကိုစစ်ဆေးဖို့ဓာတ်ခွဲကန်းနမူနာတွေရယူထားတယ်လို့လည်းပြောပါတယ် တောင်ကြီးဆက်ဆန်ထုံးစေးယုံမှာတင်ထားတဲ့အရင်စောင့်ကြည့်လူနာစင်းနဲ့ပါဝင်ခဲ့သူတဦးကတော့ယောဂါဘူးရှိမရှိနမူနာရယူနိုင်တဲ့လိုအပ်တဲ့သတ်မှတ်တဲ့ယောဂါလက္ခဏာမရှိတဲ့အတွက်သူ့စီကနေတော့ဓာတ်ခွဲကဲနမူနာရယူခြင်းမရှိဘူးလို့ဒေါက်တာခင်ခင်ကြီးကပြောပါတယ်။လူနာတွေအားလုံးစီကရယူထားတဲ့ဓာတ်ခွဲကဲနမူနာတွေကိုထိုင်းနိုင်ငံဘန်ကောက်ကဓာတ်ခွဲကန်တစ်ခုစီကိုပေးဖို့စစ်ဆေးထားတယ်လို့လည်းသူကပြောပါတယ်။ယောဂါပိုးရှိမှုတန်တရာလူနာနဲ့စောင့်ကြည့်လူနာအဖြစ်ခွဲခြားသတ်မှတ်ရမှာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့စံသတ်မှတ်ချက်အရခွဲခြားထားတာဖြစ်တယ်လို့ဒေါက်တာဒေါခင်ခင်ကြီးကပြောပါတယ်
။ဒါတော့ disease is a good case definition ရအဲ့ဒါလည်းကြောက်မှာဖြစ်ပါတယ်။ဟိုမင်းပြားတို့တမ်းမတူလို့ဆိုလို့ရှိရင်သူကလုံးဝ fever ရှိတယ် cough ရှိတယ် travel history China ပြန်လာတာရှိတယ်။သူတို့ရဲ့လက္ခဏာတွေကသူတို့ရဲ့ခံစားတဲ့လက္ခဏာက severe ဖြစ်တယ်။တနည်းအားဖြင့်ဆိုလို့ရှိရင် severe ဖြစ်တယ် admission မတင်လို့မရတော့တဲ့အခြေအနေ။အဲ့လို severe ဖြစ်တယ်။အဲ့လိုဆိုလို့ရှိရင်ဒါသူတို့ကသူကတနည်းအားဖြင့်ဆိုလို့ရှိရင်ဒီ case definition ကလုံးဝကိုက်နေတယ်ပေါ့နော် severe ဖြစ်တယ်။ PUI လို့ခေါ်တယ် people under investigation စောင့်ကြည့်တဲ့လူနာတွေကြတော့သူရဲ့ respiratory sign and symptom တွေ severe မဟုတ်ဘူး။နော်ဖြားတယ်ပြားလေးနည်းနည်းရှိတယ်ချောင်းဆိုးတွေပါလက္ခဏာတွေကလည်းပဲတကယ်လို့ဆေးရုံထားဖို့ညားလောက်တဲ့အခြေအနေမဟုတ်ဘူးဒါပေမဲ့ဆေးပြားဖြစ်လို့မဟုတ်ဘူးလေဆေးရုံမှာထားပြီးတော့အခါကျတော့သူ့ investigation လုပ်ဖို့ထားတဲ့သဘောပဲ
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဘက်ကဒီယောဂါနဲ့ပတ်သက်ပြီးအရေးပေါ်အခြေအနေကြေညာထားပါတယ်အခုချိန်ထိမြန်မာနိုင်ငံမှာဒီယောဂါပိုးကူးစက်ခံထားရတဲ့သူမတွေ့ရသေးပါဘူးလက်ရှိမှာတော့ဒါနဲ့ပတ်သက်ပြီးကြိုတင်ကာကွယ်မှုအပိုင်းတွေအလုံးကိုလှုပ်ဆောင်ထားသလိုယောဂါရှိသူတွေ့လာရင်လည်းတည်တည်ချာချာကုသပေးနိုင်တဲ့အခြေအနေတွေရှိတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ
်။ထို့တဲ့ဆေးတွေကိုလည်းကျွန်တော်တို့ပြင်ဆင်ထားချက်တွေဖြစ်ပါတယ်။အဲ့မှာတော့ဟိုဆေးတမျိုးရှိပါတယ်နော်ဆေးတမျိုးအတွက်ကတော့ကျွန်တော်တို့ရရှိဖို့အတွက်ရှင်းလင်းဆောင်ရွက်နေပါတယ်။ကျန်တဲ့ဆေးတွေကတော့ဒီခုလက်ရှိမှာတုံးနေတယ်ဆေးရဆေးရည်တခုမှတုံးနေနော်တမင်ဖလူဟိုဆေးရည်နောက်တစ်ခါကျတော့ဟိုဘာနော်အန်တီဗိုင်းရပ်စ် drug တခုရှိတယ်။အဲ့ဒါနဲ့ကတော့ပေါင်းပြီးခုကြလို့ရှိရင်နော် treatment ပို့ပြီးတော့ဟိုအကျိုးသက်ရောက်မှုတွေရှိတယ်။မင်းနဲ့ဆောင်ရွက်ကြရတယ်။အဲ့ဒီဆေးတွေကျွန်တော်တို့ရှိပါတယ်။အခုလက်ရှိမှာကျွန်တော်တို့တမင်လူက၂ရောက်အချိန်ရတယ်။ကောင်းမွန်တယ်လို့ကျွန်တော်တို့စောင့်ကြည့်လူကပေါ့ခုလက်ရှိရှိတယ်6ရောက်ပါတော့6ရောက်ချင်းရလဲကောင်းမွန်ပါပဲ
ဒီပြင်းထန်အဆုတ်ရောင်ယောဂါဟာအသက်ရှူလမ်းကြောင်းဆိုင်ရာယောဂါတစ်ခုဖြစ်ပြီးချောင်းဆိုးနှာချင်းရင်ပါးစပ်ကိုအုပ်ထားဖို့လိုအပ်တယ်လို့လက်ကိုမကြာခဏစနစ်တကျဆေးဖို့အပြင်လူထူတတ်တဲ့နေရာတွေကိုရှောင်ကျဉ်ဖို့နဲ့ကိုယ်ခံကားကောင်းအောင်စားတောက်နေထိုင်ဖို့စတဲ့အခြေခံအချက်တွေလိုက်နာကြဖို့ကျန်းမာရေးဝန်ကြီးဌာနဘက်ကတော့ညွှန်ကြားထားပါတယ်ရှင်
မေခစုံစမ်းတင်ပြခဲ့တာပါရှင်အခုရခိုင်ပြည်နယ်ဘက်ကတိုက်ပွဲနဲ့စစ်ဘေးရှောင်တွေဘက်ကိုလည်းကြည့်ကြရအောင်ပါရခိုင်ပြည်နယ်မြောက်ပိုင်းရသေးတောင်နဲ့ဘူးသီးတောင်မြို့နယ်တွေမှာအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားမနေ့ကတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့နှစ်ဖက်တပ်တာဝန်ရှိသူတွေကပြောပါတယ်။ဒီရက်ပိုင်းအတွင်းတိုက်ပွဲတွေကြောင့်ရသေးတောင်မြို့နယ်ထဲမှာစစ်ရှောင်ဥယျာဉ်3000လောက်ဖြစ်လာနေပြီလို့ဒေသတွင်းလူမှုကူညီရေးအဖွဲ့တွေကလည်းပြောပါတယ်။အပြည့်အစုံကိုတော့စက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်အတွင်းမနေ့ကစပြီးတော့အင်တာနက်အဆက်အသွယ်ဖျောက်တောက်တာခံခဲ့ရတဲ့ရသေးတောင်နဲ့ပူရီတောင်မြို့နယ်တွေမှာမြန်မာစစ်တပ်ကနေကြီးကြီးလေးပူးပေါင်းရအနဲ့အပြင်းထန်ထိုးစစ်ဆင်လာတယ်လို့ရခိုင်လက်နက်ကိုင်အေအေဖွဲ့ပြောခွင့်ရခိုင်တုခကပြောပါတယ
်ဒီမမီးကဖေဖော်ဝါရီလနေ့ဒီမှာတော့ဒီပူရီတောင်ရသေးတောင်ဘက်ပြင်မှာအတို့အင်တာနက်ကိုဖျောက်တောက်ပြီးတော့နည်းနည်းမိုးလင်းတာနဲ့အဲ့ဒီမှာကြီးကြီးလေးပေါင်းပြီးတော့ဒီထိုးစစ်အပြင်းထန်လိုက်တာပူးတောင်မြို့နယ်ကမှတော့မြန်မာစစ်တပ်ကလည်းဒီလိုကြီးကြီးလေးပေါင်းပြီးတော့ဒီအပြင်းထန်ထိုးစစ်ဆင်လာတယ်လေမစနေနယ်လာတော့ခမာယဒီနောက်တော့ခွန်ပေါ်တော့ဒါရေတိတ်အောင်ချေတဲ့ပေါ့နောက်ဒီရေသေးချောင်းဒီဟာရဲ့နောက်ပြီးလို့ရှိရင်ဟိုရေပတ်ပေါ်တကြီးပေါ့နော်အဲ့စင်ပေါ်ကနေပြီးတော့ဒီလည်းလည်းကြီးနေနေနေတဲ့ဒါဆုတ်ကျင်စစ်ခမုန်းတွေလိုက်တယ်အများတိုက်ခိုက်ရေးနေပေါ့နော်ဒီစပီးပေါင်းနေနေပြီးတော့မှာဒီလေကြီးကြီးရဲ့ဒီအထက်တစ်ချက်ပေါ့နော်အဲ့ဒီကောင်းကောင်းဝေးရာတွေကိုရန်တပ်စစ်ခမုန်းတွေလောက်ခဲ့တာရှိ
မနေ့ကရေတိတ်တောင်မြို့နယ်မှာမြန်မာစစ်တပ်ကနေမြေရှင်းလင်းရေးလှုပ်ဆောင်ချိန်မှာအေရခိုင်လက်နက်ကင်ဖွဲ့နဲ့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်သည်တပ်ချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကပြောပါတယ
်နေ့ကတော့ကျွန်တော်တို့မင်းတောင်အောင်စီရပေါ့အဲ့ညာမှာတော့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်တယ်ဘာလို့ဖြစ်လဲဆိုတော့အဲ့မင်းတောင်ဒီကခဏခဏပေါ့အေရီယာဘူမူတောင်သွားတဲ့ရှင်နေဒီဖြစ်နေမှာပဲဖြစ်ဖြစ်အောင်တော်ကွန်ဖြစ်နေမှာပဲဖြစ်ဖြစ်ဒီနားပဲရက်ရက်ပြီးတော့မှခြေခံပြီးတော့မှအစင်းမောတွေကိုဟိုဟာစစ်တာတွေရာစစ်တာတွေခဏခဏအဲ့နေရာကိုလောက်တာအဲ့လိုလိုဖြစ်တဲ့တော့ကျွန်တော်တို့သိချာမနေ့ကနေရှင်းရခါမှာကောင်းရသူတွေနဲ့ချင်းတွေ့တယ်ကွယ်တနအိုင်ဝန်းကျင်တော့ဖြစ်တာပေါ့နော်တိုက်ပွဲကတော့ကြီးမားဖြစ်တာပေါ့ကျွန်တော်တို့ဘက်ကသိကြိုက်ခင်ကတော့ပြီးပြီးအဲ့မှာကောင်းချမ်းတွေဆိုတာကိုကျွန်တော်တို့လည်းလည်းလည်းအကောင်းတွေတော့ရတဲ့ကရှိတာပေါ့
ဒီတိုက်ပွဲစဉ်တွေမှာအေဘက်ကထိခိုက်မှုရှိခဲ့တယ်လို့တမရဘက်ကပြောဆိုပေမဲ့အေဘက်ကတော့အတိမပြုတ်ခဲ့ပါဘူး ရသေးတောင်မြို့နဲ့မညင်းတောင်နဲ့ဒိန်းတော်တောင်နံပဲတိုက်ပွဲတွေမှာတမတော်ဘက်ကနေရဟယင်ပါဝင်ကြီးရီလီပူပေါင်းဖွဲ့တွေနဲ့ပြစ်ခတ်တိုက်ခိုက်နေတဲ့အခြေအနေကြောင့်အနီးနားကငဆန်ပေါ်ကျေးရွာသား300လောက်ဟာရသေးတောင်မြို့ကိုဒီကနေ့မှစစ်ဘေးသိမ်းရှောင်ရောက်နေတယ်လို့ဒိန်းတော်ကျေးရွာအုပ်စုဘက်ကိုရောက်နေတဲ့လူမှုကူညီရေးဖွဲ့ကကိုဘက်ကကပြောပါတယ
်ဒိန်းတော်တောင်နဲ့တခြားရဲ့မင်းတောင်ရဲ့အဲဒီဂျားတွေကိုလာပြီးတော့ဟာမြန်မာတပ်မတော်ကလေကြောင်းရောကြီးရီလီညက်ပြီးတော့အမှလာပြီးတော့အကုန်လုံးပြစ်သွားတယ်သူတို့ဘုရားမဆာမချေရောကဆောင်းတိကျပတ်စရာရတယ်။ဆောင်းစု40ကျော်ရောက်နေတယ်။လူတွေကဆို300လောက်ရှိအောင်အခုပြည်နယ်နေရာနဲ့ပြီးရနေ။ကျွန်တော်တို့ဘာလဲဒီမှာမြို့ပေါ်ခုံးကြတယ်ဘာလဲလက်ခံတာကအားမအကုန်လုံးပြည့်နေပြီးတော့အဆင်ပြေဖြစ်နေတယ်
။ဖေဖော်ဝါရီ2ရက်နေ့ကလည်းပြင်းတော်ကလချောင်းမင်းတောင်ကုံတန်းစတဲ့ရွာသား1000ကျော်ဟာလည်းတိုက်ပွဲကြောင့်စစ်ဘေးသိမ်းရှောင်နေရပါတယ်။အလားတူဗုဒ္ဓတောင်မြို့နယ်ကျွဲရန်ခတ်ကျေးရွာအုပ်စုဆက်ခော်ရွာဒိုးဝေချောင်းရွာဘက်မှာလည်းတမတော်ရဟယင်နဲ့ရေသားတင်ပေါ်သူနဲ့ပြစ်ခတ်နေတယ်လို့ကျွဲရန်ခတ်ရွာရမိရဖတူကပြောပါတယ်
။နေကလေရန်နဲ့ပြည်လဲမိဒီကပြည်လဲဘက်ကဆက်ပြတာကနေက
ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတနစ်ကြောကြားတိုက်ပွဲပြင်းထန်ဖြစ်ပွားနေပါတယ်။စီရီပတိပကဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ဗူရီတောင်ရသိတောင်မောင်တော်မြေပုံမြို့နယ်နဲ့ချင်းပြည်နယ်ပလက်ဝမြို့နယ်မှာမနေ့ကမြန်မာနိုင်ငံဆက်တရေးနဲ့ပို့ဆောင်ရေးဝန်ကြီးဌာနညွှန်ကြားချက်အရအင်တာနက်လိုင်းသုံးစွဲမှုကိုဒုတိယကြိမ်ပိတ်ပင်ခဲ့ပါတယ်။ဒီလိုအင်တာနက်လိုင်းပိတ်ပင်ခဲ့တဲ့အတွက်ပတိပကဖြစ်ပွားနေစေဒေတာတွင်လူကိုရေးချိုးပေါမှုတွေပုံမှုရှိလာနိုင်တယ်လို့ဒေတာတွင်စစ်ဘေးရှောင်ဒုက္ခသည်တွေနဲ့တိုက်ပွဲကြောင့်ထိခိုက်ဒဏ်ရာရပြည်သူတွေကိုကူညီရေးမှာအခက်တွေ့နေတယ်လို့ရခိုင်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
နိုင်ကုန်ရင်ပြပြသွားခဲ့တာပါရှင်။ကျမတို့ VOA ကနေပြီးတော့နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေ၊သတင်းဆောင်ပါတွေအပြင်ဥကြောဇန်သားရဲ့မြန်မာရေးသုံးသပ်ချက်၊လူထုကျန်းမာရေးနဲ့အားကစားသတင်းလွှာတွေနာဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုင်းလက်မီတာ190kHz 1595တို့ကနေနာဆင်နိုင်ပါတယ်ရှင်။အခုဗုဒ္ဓဦးနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။အမေရိကန်နိုင်ငံဟာရိုးရိုးကျဆင်းနေပြီဆိုတဲ့အတွေးခံစားချက်ကိုသူအစိုးရတက်တန်း3နှစ်အတွင်းပျောက်သွားအောင်လုပ်နိုင်ခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါရတယ်။ဒါအပြင်အမေရိကန်ရဲ့အနာဂတ်ပန်းနိုင်ကိုမှေးမှန်တည်တည်စီတာမျိုးကိုလည်းလက်မခံဘူးလို့ပြောပါရတယ်။သူရဲ့သမ္မတတက်တန်းတွင်3ချိန်မြောက်ဖြစ်အင်ကာနေဝါရှင်တန်ဒီစီစံတော်ချိန်ညဘက်ကကွန်ဂရက်လူတော်မှာပြောတဲ့နိုင်ငံတော်အခြေပြမိန့်ခွန်းနဲ့မှာသမ္မတထရမ့်ကအဲ့လိုပြောသွားတာပါ။အဲ့ဒီတမရဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းပေါ်ဒီမိုကရက်တစ်ပါတီဘက်ကတုံ့ပြန်လာမှာတော့ဝင်ငွေမညီမျှမှုကျန်းမာရေးအမကန်ပေးနိုင်မှုစူးစမ်းနေကြတဲ့အခြေအနေတွေကိုမိမောင်းထုတ်ပြခဲ့ပါတယ်။အခြေအနေအားလုံးကောင်းမွန်နေတယ်လို့တမရကသုံးသပ်ပြသွားပေမဲ့အမေရိကန်လူထုမှတွေထိခိုက်နစ်နာနေတယ်လို့မီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးဂရက်ချန်ဝစ်မော်ကဒီမိုကရက်တစ်ပါတီအတွက်တုံ့ပြန်မိန့်ခွန်းထဲမှာပြောသွားပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့ရတဲ့ဆိုတော့လူသားမှုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝမှုဆိုင်ရာစွပ်စွဲချက်တွေကိုစုံစမ်းစစ်ဆေးဖို့နိုင်ငံကရာဇဝတ်တရားခွင်ရုံး ICC ရှိနေချုပ်ရုံးကအဖွဲ့တစ်ဖွဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေပါတယ်။မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ရိုဟင်ဂျာထောင်ပေါင်းများစွာဘာတွေကြုံတွေ့ဖြစ်ဖြစ်ခဲ့တယ်ဆိုတာအမှန်တိုင်းသိရဖို့ရည်ရွယ်ချက်နဲ့စုံစမ်းစစ်ဆေးရေးမှုတွေဟာဒုက္ခသည်စခန်းတွေကိုသွားပြီးအထောက်အထားတွေစုဆောင်မယ်လို့ ICC ရှိနေချုပ်ရုံးပြောခွင့်ရတူကပြောပါတယ်။ ICJ နိုင်ငံကတရားရုံးကမြန်မာနိုင်ငံအတွက်ချမှတ်ထားတဲ့ဂျာပြတ်စီမံတွေကိုလိုက်နာလှုံ့ဆော်ဖို့ EU ဥရောပသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ ICJ တရားရုံးကချမှတ်တဲ့အစီအမံတွေအတိုင်းမြန်မာကလည်းနာဆောင်ရွက်ဖို့ EU ကတိုက်တွန်းပါတယ်။ဒီစီမံတွေဟာနိုင်ငံတကာဥပဒေအရမဖြစ်မနေလိုက်နာဖို့လိုတယ်ဆိုတာထပ်ပြီးပြောလိုပါတယ်လို့လူမျိုးကောင်စီမှအင်္ဂါနေ့ကလုပ်တဲ့မြမအရေးတကပိဆွေးနွေးပွဲပြီး EU ကိုစားအက်စတိုနီးယားတာဝန်ကြီးကတိုက်တွန်းသွားပါတယ်ခင်ဗျာ
။ဗုဒ္ဓဦးနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရေးမှုကမတ်မြသစင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဒက်စတာဝန်ဒီရက်ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 17နဲ့ Mia Set 3တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA.